တရုတ်နိုင်ငံသားတွေရဲ့ပုဂ္ဂိုလ်ရေးဆိုင်ရာအချက်အလက်တွေကိုတရားမဝင်ဝယ်ယူချရတဲ့ဆိုတဲ့စွဲချက်နဲ့ဗြိတိန်နိုင်ငံသားတအူးနဲ့သူ့ရဲ့ဇနီးဖြစ်သူအမေရိကန်နိုင်ငံသားတအူးတို့ကိုတရုတ်အာဏာပိုင်တွေဘက်ကတရားရုံးတင်လိုက်ပါတယ်။ပီတာဟမ်ဖရီးနဲ့ဇနီးဖြစ်တဲ့ယင်ဇူးယူတို့နှစ်ဦးကိုအခုဇူလိုင်လမှာတရုတ်အာဏာပိုင်တွေဘက်ကဖမ်းဆီးထိန်းသိမ်းခဲ့တာပါ။ဗြိတိန်စီးပွားထုတ်လုပ်ရေးကုမ္ပဏီတစ်ခုဖြစ်တဲ့ GlaxoSmithKline လုပ်ငန်းအနေနဲ့လက်ပေးလက်ယူလုပ်ခဲ့တဲ့ဆိုတဲ့စွဲချက်ပေါ်မှာတရုတ်နိုင်ငံကစုံစမ်းစစ်ဆေးနေတာနဲ့ဆက်နွယ်ပြီးတော့သူ့ရဲ့ဇုံတွဲကိုဖမ်းဆီးခဲ့ပုံရပါတယ်။သူတို့ကိုဖမ်းဆီးထားတာနဲ့ပတ်သက်ပြီးတော့တရုတ်တာဝန်ရှိသူတွေဘက်ကအင်္ဂါနေ့တုန်းကရှင်းလင်းပြောကြားမှုမှာတော့တရုတ်နိုင်ငံသားတွေရဲ့ဒီပန်ဆိုင်မှုမှတ်တမ်းတွေခီးသွွာလာမှုနဲ့အင်တာနက်ဆိုင်ရာအချက်အလက်စတဲ့သတင်းအချက်အလက်တွေကိုအလွတ်စုံစမ်းမှုနှစ်ဦးကနေပြီးတော့သိသိရမိထားတယ်လို့ပြောပါတယ်။သူတို့နှစ်ဦးဟာအဲ့ဒီသတင်းအချက်အလက်တွေကိုနိုင်ငံတကာကုမ္ပဏီကြီးတွေရှင်းနေရုံတွေနဲ့အခြားအဖွဲ့အစည်းတွေကိုဈေးကြီးကြီးနဲ့ရောင်းချခဲ့တယ်လို့သိရပါတယ်။တရုတ်ဆူရပန်ရုပ်သံသတင်းမှာတော့အရင်ရိုက်တာသတင်းဌာနမှာသတင်းတောက်လုပ်ခဲ့ဘူးသူဟမ်ဖရီးကိုလက်ထိတ်ခတ်တဲ့ပုံနဲ့တွေ့ရပါတယ်။ပုဂ္ဂိုလ်ရဲ့အချက်လက်တွေရဖို့အတွက်သူဟာတရားမဝင်တဲ့နီလန်းတွေကိုတခါတရံမှာအသုံးပြုခဲ့တယ်ဆိုတာကိုအင်္ဂါနေ့ကြားနာမှုတွင်မှာဟမ်ဖရီးကဝန်ခံထားပါတယ်။ဟမ်ဖရီးရောဇနီးဖြစ်သူယူရိုနှစ်ဦးဟာဘာကူမှဖုံးကွယ်မထားဘဲနဲ့ရာဇဝတ်မှုအပေါ်မှာဝန်ခံဖျောက်ချက်ပေးခဲ့တယ်လို့တရုတ်ဆူရပန်ရှင်ဝါသတင်းမှာဖော်ပြပါတယ်။ဒီမှုနဲ့ပတ်သက်လို့ဘရစ်ရှာဘက်ကရောအမေရိကန်အာဏာဝင်တွေဘက်ကပါတစုံတရာမှတ်ချက်ပြောတာမရှိသေးပါဘူး။သူတို့နှစ်ဦးဟာ China Worms Limited လို့ခေါ်တဲ့ဒီစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့စိတ်ချလုံခြုံမှုရှိအောင်စီမံဆောင်ရွက်ပေးရတဲ့ကုမ္ပဏီကိုထူထောင်လုပ်ကိုင်နေကြတာဖြစ်ပါတယ်။